သရရှိမြခင်ဗျာစာသင်ကျောင်းတွေမှာတက်ဆွဲထားတဲ့ကိစ္စအပေါ်မှာသရရှိမြခင်ဗျာစာသင်ကျောင်းတွေမှာတက်ဆွဲထားတဲ့ကိစ္စအပေါ် UNICEF ကုလသမဂ္ဂကလေးများရံငွေဖွဲ့ရဲ့ထုတ်ပြန်ချက်ဟာမျှတမှုမရှိသလိုကျင့်ဝတ်နဲ့မညီညွတ်ဘူးလို့မြန်မာစစ်ကောင်စီကဝေဖန်ဖြစ်တင်ပါတယ်စာသင်ကျောင်းတွေကိုမိရှို့တာပုံခွဲတိုက်ခိုက်တာတွေကြောင့်စစ်တပ်ကနေပြီးတော့လုံခြုံရေးယူပေးနေရတဲ့သဘောပဲဖြစ်တယ်လို့လည်းစစ်ကောင်စီပြောခွင့်ရသူကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောသွားတာပါဒီကြောင့်ကျွန်တော်တားညူပြောပြပေးပါမယ်မြန်မာနိုင်ငံမှာစာသင်ကျောင်းတွေတိုက်ခိုက်ခံရတဲ့ကိစ္စ UNICEF ကုလသမဂ္ဂကလေးများရံငွေဖွဲ့ရဲ့ထုတ်ပြန်ချက်မှာစာသင်ကျောင်းတွေကိုစစ်တပ်ကတပ်ဆွဲထားတဲ့ကိစ္စကိုပဲလေးပြီးပြောဆိုတာဟာမျှတမှုမရှိဘူးလို့စစ်ကောင်စီရဲ့ပြောခွင့်ရပုဂ္ဂိုလ်ဗိုလ်ချုပ်ဇော်မင်းထွန်းကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောတာပါတပ်ဆွဲတဲ့ကိစ္စကိုပဲရည်ညွှန်းပြောဆိုပြီးတော့ကျူးလွန်တဲ့သူကိုကိုယ်ပဲပြပြဖော်ပြတာမျိုးမရှိဘူးလို့ဗိုလ်ချုပ်ဇော်မင်းထွန်းကပြောသွားပါတယ်
ဒီ UNICEF မြန်မာရုံးရဲ့သတင်းထုတ်ပြန်ချက်မှာစာသင်ကျောင်းပညာရေးအဆောက်အုံတွေမှာတိုက်ခိုက်ခံရတာဒီเนี่ยပညာရေးအဆောက်အုံတွေကိုတပ်မတော်ကအသုံးပြုတယ်ဆိုတဲ့ပုံစံမျိုးထင်အောင်ထင်မှားဖြစ်အောင်ကိန်းဂဏန်းတချို့နဲ့ရေးသားဖော်ပြထားတာတွေ့ရပါတယ် NLD NUG PDF တို့ကိုထောက်ခံသူအချို့ဟာပညာရေးဝန်ထမ်းတွေအပါအဝင်နိုင်ငံဝန်ထမ်းတွေအလုပ်မလုပ်ရေးနဲ့ဆုံးရောက်ကိစ္စတွေအချို့မှာခုလိုစာသင်ကျောင်းတွေပညာရေးအဆောက်အုံတွေယုံတွေကိုပုံခွဲတာမီးရှို့တာလူတတ်တာအထိကျူးလွန်လှုံ့ဆော်အားပေးနေတာသိတာထင်ရှားပါတယ်ခုနကျွန်တော်ဗီဒီယိုဖိုင်နယ်လက်ပြပြီးပါပြီလက်တွေ့လုပ်ခဲ့တဲ့လူတွေလည်းပြပြီးပြီအဲဒီဘက်မှာထပ်ပြောကြကျွန်တော်ဇေယားနဲ့နော် NLD ပါတီဝင်တွေရဲ့လှုံ့ဆော်မှုတွေသူတို့ရဲ့အကြမ်းဖက်မှုတွေသူတို့ရဲ့လှုံ့ဆော်မှုတွေကြောင့်ဘာတွေလုပ်ခဲ့တယ်ဆိုတာလည်းပြထားပါတယ်အဲဒီအကြမ်းဖက်လုပ်ရတဲ့နေကာကွယ်ဖို့အတွက်တပ်ဖွဲ့ဝင်တချို့ကလုံခြုံရေးဝင်ရောက်ဆောင်ရွက်ပေးနေရတာရှိပါတယ် UNICEF ရဲ့ထောက်ပြန်ချက်ထဲမှာကျူးလွန်တဲ့သူကိုကွဲကွဲပြားပြားပေါ်ပြမှာကြောင့်အထင်မြင်ဝဲမားနေနိုင်ပါလေ
စာသင်ကျောင်းတွေအပါအဝင်အုပ်ချုပ်ရေးယုံတွေနဲ့မြို့ပေါ်နေရာအတော်များများမှာဖြစ်နေတဲ့ဘုံခွဲမှုတွေမရှိမှုတွေကို NUG အမျိုးသားညီညွတ်ရေးအစိုးရနဲ့ဆက်ဆက်အဖွဲ့အစည်းတွေကလှုပ်ဆောင်နေတယ်လို့မြန်မာစစ်ကောင်စီကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောပါရယ်ဒါပေမဲ့လည်းစာသင်ကျောင်းတွေကိုခုလိုတိုက်ခိုက်တဲ့ကိစ္စမှာတစ်ဖက် NUG နဲ့သူ့ကိုထောက်ခံသူတွေဘက်ကလည်းဒါဟာစစ်ကောင်စီကိုလူလာတဲ့ပြူစောထီအဖွဲ့တွေကလုပ်နေတာဆိုပြီးတော့ဆွဆွဲပြောဆိုတာတွေရှိပြန်ပါတယ်သူတို့အနေနဲ့ဥပဒေမဲ့အကြမ်းဖက်တိုက်ခိုက်မှုတွေကိုလုံးဝမဟုတ်သလိုပဲ RPR မြောက်ကူညီလှုံ့ဆော်တာလည်းမလုပ်ဘူးလို့အမျိုးသားညီညွတ်ရေးအစိုးရဘက်ကတည်ဝင်သဘောထားထုတ်ပြန်ထားပါရယ်မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ကန့်ကွက်ဆန္ဒပြမှုတွေနိုင်ငံအဝရှိခဲ့တယ်လို့ဒါကိုစစ်တပ်ကနေပြီးတော့အကြမ်းဖက်နှိမ်နင်းလာကြောင်းအရသာ100ကျော်သေဆုံးခဲ့ရပြီလို့ EPP နိုင်ငံရေးကျင်းသားများကူညီဆောက်ရှောက်ရေးတင်ကထုတ်ပြန်ထားပါရယ်စစ်ကောင်စီဘက်ကတော့ဒီကိန်းဂဏန်းဟာချက်ကားလွန်နေဆိုပြီးတော့လက်မခံထားပါဘူးအဲ့ဒီနောက်ပိုင်းမှာတော့စစ်ကောင်စီဘက်ကနေပြီးတော့စာသင်ကျောင်းတွေကိုပြန်ဖွင့်တော့လေစစ်ကောင်စီစန့်ကျင်အင်အားစုတွေဘက်ကကြောင်းမတက်ချဘူးကျောင်းသားတွေကိုရောဆရာတွေကိုပါလှုံ့ဆော်ခဲ့ပါတယ်အဲ့ဒီနောက်စာသင်ကျောင်းတွေပြန်ဖွင့်ကလေးကဘုံကွဲမှုတွေကနေတိုင်းလူလူဖြစ်လာတာပါဒီနေ့စစ်ကောင်စီရဲ့သတင်းစာရှင်းလင်းပွဲအတွက်မှာတော့ဒါရီဟာ NUG နဲ့သူတို့ကိုထောက်ခံတဲ့အင်အားစုတွေလက်ချက်ဖြစ်တယ်ဆိုပြီးတော့ဖမ်းဆီးမိရသူတွေကိုတတ်သိထူပြီးစစ်ကောင်စီကရှင်းလင်းပြောပါတယ် UNICEF ရဲ့ဒီထုတ်ပြန်ချက်တွေနဲ့ပတ်သက်လို့နိုင်ငံကြေးဌာနဘက်က UNICEF ကိုစာပို့ထားတယ်လို့လည်းပြောပါတယ်မင်းတပ်မှာရေးဖြတ်တယ်ဆိုပြီးတော့ UNICEF ထုတ်ပြန်ချက်ဟာလဲမှားရွံ့တယ်လို့ဗိုလ်ချုပ်ဇော်မင်းထွန်းကဆိုပါတယ်။နိုင်ငံတကာအဖွဲ့အစည်းတရားရဲ့ကျင့်ဝတ်သစ်ခါနဲ့အညီယက်တီလိုက်နာတင့်တယ်လို့လဲစစ်ကောင်စီပြောခွင့်ရသူကဒီနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ
်။လူကြီးတပ်ဖွဲ့ဝင်တွေကစာသင်ကျောင်းတွေကိုလုံခြုံရေးလုပ်မပေးရင်ဒီမိုစီအမိခံအကြမ်းဖက်သမားတွေကစာသင်ကျောင်းတွေကျောင်းသူကျောင်းသားတွေဆရာဆရာမတွေကိုမနှောက်ယှက်ဘူးအကြမ်းမဖက်ဘူးလို့ UNICEF အနေနဲ့အာမခံပါလက်တွေ့မှာတော့မနေ့ကအထိကျောင်းတွေမှာမိုင်းခွဲတာတွေမိရှို့တာတွေဖြစ်နေတာကိုတွေ့ရမှာဖြစ်ပါတယ်။ခုလည်းဘယ်သူတွေလုံနေတယ်ဆိုတာကိုကျွန်တော်တို့တက်တဲ့အထောက်အကူစုံစုံလုံနေနေတဲ့ပြသပြီးဖြစ်ပါတယ်။ဒီအကြမ်းဖက်လုပ်ရတဲ့အကြောင်းကြောင့်ခုနပြောတဲ့အပြည်ပြည်ဆိုင်ရာအဖွဲ့အစည်းတစ်ခုဖြစ်တဲ့ UNICEF အဖွဲ့ကနှုတ်ဆက်နေတာ။နှုတ်ပိတ်နေပါတယ်။မသိချင်အောင်ဆောင်နေပါတယ်။ကျောင်းတွေကလေးတွေဆရာသမားတွေနှောက်ယှက်ခံရတာတွေဟာခင်ဗျားတို့ရဲ့ဟောနော်လူတစ်မျိုးမလို့တမျိုးဘူဝါဒကြောင့်လဲပါတယ်လို့ကျွန်တော်ပြောချင်ဒီနေရာကနေဒီဘူဝါဒကြောင့်လဲအကြမ်းဖက်တွေကအတင်ရဲလဲရတာဖြစ်တယ်လို့ပဲကျွန်တော်ပြောချင်ပါတယ်အဲကပ္ပကုဒ္ဒသမဂ္ဂရဲ့ပြင်ရှင်စာဒန်းပေါ့နော်စာပိုက်ခွန်မှာနိုင်ငံတကာနိုင်ငံရဲ့ပြည်တွင်းစီရင်ပိုင်ခွင့်အာဏာအတွင်း၌ပါတက်ရောက်နေတဲ့ကိစ္စမျိုးများတွေဝင်ရောက်ဆွတ်ဖက်ရန်အခွင့်အာဏာမရှိစေရလို့ကြားထန်းခါလာလို့ရှိပါတယ်ဒါတွေကိုအယုပြုဖို့လိုပါတယ် UNICEF အဖွဲ့အနေနဲ့ကတော့ကုလသမဂ္ဂအဖွဲ့နိုင်ငံတကာအဖွဲ့အစည်းပြည်ပြည်ကျင့်ဝတ်သိက္ခာတွေကိုလိုက်နာသင့်တယ်လို့ကျွန်တော်တို့ပြောလို့ပါတယ်
ဂျွန်လာဆာမိုင်းကထုတ်ပြန်တဲ့ UNICEF ကြီးညာချက်ထဲမှာတော့စာသင်ကျောင်းတွေကိုပြတ်မှတ်ထားတိုက်ခိုက်တာအကြမ်းဖက်တာတွေကိုကန့်ကွက်ရှုံချထားတယ်လို့ပဲပြည်ပခါတွေအတွင်းပညာရေးဌာနတွေကိုအကာအကွယ်ပေးကြဖို့လည်းတိုက်တွန်းထားပါတယ် စာတင်ကြောင်းတွေကိုစစ်တပ်ကတပ်ဆွဲနေရာယူထားတာတွေကိုလည်းထောက်ပြခဲ့တာဖြစ်ပါတယ်။စစ်ကောင်စီရဲ့ဒီနေ့သတင်းစာရှင်းလင်းပွဲအတွက်မှာတော့ဘုံခွဲတိုက်ခိုက်မှုတွေအတွက်တိုင်းဒေသကြီးတွေမှာတင်းနှံပြီးခဲ့တယ်လို့ပြောသလိုပဲတိုက်ခိုက်မှုတွေကိုအန်ယူဂျီနဲ့အန်အဒီခေါင်းဆောင်တချို့ကစိတ်ခိုင်းခဲ့တယ်ဆိုပြီးတော့လည်းဆွဆွဲထားပါတယ်။ကျွန်တော်တားညွှန်ပါ